ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေမှာအခန်း73ခန်းပါဝင်ထားတာဒီဥပဒေကိုဗိုလ်ချုပ်နေမှာစစ်ကောင်စီကထုတ်ပြန်ပါတယ်။ February 18ရက်ကဗိုလ်ချုပ်မွေးမြောက်နိုင်လက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေထဲမှာနိုင်ငံခြားသားတွေကိုပါလုံခြုံရေးဝန်ဆောင်မှုကုမ္ပဏီထူထောင်ခွင့်ပြုထားပါတယ်။ကာဝေးနဲ့လုံခြုံရေးကောင်စီအထိတင်ပြခွင့်ပြုချက်ယူပြီးနောက်လက်နက်ကင်ဆောင်ခွင့်ကိုလည်းခွင့်ပြုတဲ့အကြောင်းဖော်ပြထားတာပါ။တရုတ်မြန်မာနှစ်နိုင်ငံပူးတွဲလုံခြုံရေးကုမ္ပဏီပူးပေါင်းဆောင်ရွက်ဖို့တရုတ်ဘက်ကအဆိုပြုထားချိန်မှာပဲစစ်ကောင်စီကဒီဥပဒေကိုပြဋ္ဌာန်းလိုက်တာဆိုပြီးလဲပြောကြပါတယ်။ဒီဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးရေးဆွဲထားတာလို့ဥပဒေပညာရှင်ဦးကြည်မြင့်ကထောက်ပြပါတယ်
။ဒါတော့အစိုးရကြီးတွေကပဲဒီစင်းကထွက်ပြီးသားပါသူကြောက်ဖြူမှာဆိုရင်အခုတရုတ်တွေ300လောက်ရောက်နေပြီလေ။ကြောက်ဖြူသူတို့ဟွာကိုကာကွယ်ဖို့လေဥပဒေကနောက်မှထွက်တာ။ရွေချက်ကတော့ဘာလဲဆိုတော့သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုဒီစစ်ကောင်စီကကာကွယ်မပေးနိုင်တော့ဘူးလို့တရုတ်ကယူဆတယ်လို့ကြောက်မှုတောင်းဆိုတာလေ။တောင်းဆိုတာကိုလက်ရောလိုက်ရတာ။အဲ့လိုလုပ်ချင်းဟာတကယ်ကြတော့2008အခြေခံဥပဒေနဲ့မညီဘူး။2008အခြေခံဥပဒေမှာမြို့သူနိုင်ငံခြားလက်နက်ကိုင်များကမှလက်ခံခွင့်မပြုရဆို2008ဥပဒေမှာပြဋ္ဌာန်းထားတယ်။အဲ့ဒါနဲ့တော့2008အခြေခံဥပဒေသူတို့ကိုယ်တိုင်ချိုးဖောက်တာရောက်တယ်လို့အဲ့လိုတော့ဆရာပြောလိုက်မယ်နော်
။ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုကြီးကြပ်ကုကယ်ရေးဗဟိုကော်မတီခွင့်ပြုချက်နဲ့လက်နက်ခရမ်းဆက်ဆက်ပစ္စည်းတွေကင်ဆောင်ခွင့်ပြုမယ်ဆိုပြီးဥပဒေမှာပြဋ္ဌာန်းထားပေမဲ့ကင်ဆောင်ခွင့်ပြုမဲ့လက်နက်အရေးတက်ကိုတော့ဖော်ပြမထားပါဘူး။ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုလုပ်ငန်းလိုင်စင်ရဖို့လျှောက်ထားသူဟာနိုင်ငံခြားကုမ္ပဏီဖြစ်မယ်ဆိုရင်မြန်မာနိုင်ငံသားဝင်နဲ့အနည်းဆုံး85ရာခိုင်နှုန်းကိုခန့်ရမယ်လို့ဥပဒေထဲမှာပြဋ္ဌာန်းထားပါတယ်။ပြည်တွင်းလုံခြုံရေးကုမ္ပဏီတွေမှာတော့နိုင်ငံသား9ရန်းခွင့်ရှိမရှိကိုထည့်သွင်းမထားပါဘူး။ပုဂ္ဂလိကလုပ်ငန်းတစ်ခုမှာလုံခြုံရေးဝန်ထမ်း10ဦးထက်ပိုပြီးအလုပ်ခန့်မယ်ဆိုရင်ဒီဥပဒေပြဋ္ဌာန်းလိုက်တဲ့ February 18ရက်ကစလို့6လအတွင်းသက်ဆိုင်ရာကြီးကြပ်ရေးကော်မတီကိုခွင့်ပြုမိတ်လျှောက်ဖို့နဲ့လိုင်စင်လျှောက်ဖို့လိုတယ်လို့ဥပဒေမှာဖော်ပြထားပါတယ်။နိုင်ငံလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးပုဂ္ဂလိကလုံခြုံရေးအဖွဲ့တွေနဲ့နိုင်ငံလုံခြုံရေးအဖွဲ့တွေပူးပေါင်းဆောင်ရွက်နိုင်ရေးပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုကိုပြည်ပနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးတို့အတွက်ရည်ရွယ်ပြီးဒီဥပဒေကိုပြဋ္ဌာန်းဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ဖို့အကြောင်းကြားရင်မငင်းပယ်ဖို့လည်းဥပဒေမှာပြဋ္ဌာန်းထားပါတယ်။လုံခြုံရေးဆိုင်ရာသတင်းတွေကိုစစ်ကောင်စီထံသတင်းပေးပို့ရမှာလည်းဖြစ်ပါတယ်။လုပ်ကင်ခွင့်ရတဲ့ကုမ္ပဏီအနေနဲ့မြမစီးပွားရေးဘဏ်မှာငွေကျပ်3,000လုပ်ငန်းအမခံအဖြစ်ထားရှိရမှာဖြစ်တယ်လို့နိုင်ငံခြားကုမ္ပဏီဖြစ်ရင်တော့ငွေကျပ်3,000နဲ့ညီမျှတဲ့နိုင်ငံခြားသုံးငွေကိုဘဏ်မှာအနှံထားမှာဖြစ်ပါတယ်။နိုင်ငံမှာတရားဥပဒေစိုးမိုးမှုအားနည်းနေချိန်တရားဝင်လက်နက်ကင်ဆောင်ခွင့်ပေးတဲ့အပေါ်စိုးရင်ကြောင်းနိုင်ငံရေးလိလသုံးသက်သူတူက VOA ကိုပြောပါတယ
်။ဥပဒေကရှိတဲ့လေဥပဒေတရားပါပဲ။သို့တော့ဘယ်သူဘယ်ဖွဲ့စည်းကပြဋ္ဌာန်းကြလဲ။ပြဋ္ဌာန်းဝင်ကောရှိရလား။ဥပဒေရဲ့ဥပဒေငါရက်တင်နေပြည်စုံရလား။ကပ်ပေါ်လာတဲ့အချိန်လေးအချိန်ကလေးဟုတ်ရဲ့လားဆိုတာတွေကအရေးကြီးပါတယ်ဒီဥပဒေရတော့ချက်ကနိုင်ငံခြားကုမ္ပဏီကိုခွင့်ပြုနိုင်လာရင်လက်လက်ခဲရနဲ့ဆက်ဆက်ပစ္စည်းကင်ဆောင်ခွင့်ပြုလာရင်ပဲဒီတော့အခုတရုတ်အစိုးရကသူတို့စီမံကိန်းတွေကိုအစိုးရကနောက်ွယ်ထိန်းချုပ်ထားတဲ့သူတို့လက်လက်ကင်တပ်ဖွဲ့ဝင်ဟောင်းနေနဲ့ဖွဲ့စည်းထားတဲ့လုံခြုံရေးကုမ္ပဏီဆိုတာတွေနဲ့သူတို့စီမံကိန်းကြီးတွေကိုကာကွယ်ဖို့ကိစ္စအတွက်အခုလိုအချိန်ကြိုက်ပြတန်းလာတာဟာနိုင်ငံခြားကလက်လက်ကင်တပ်ဖွဲ့တွေကိုမြမမြေပေါ်မှာခွင့်ပြုဖို့ဒီလိုလုပ်လာတဲ့ဒါကအလွန်အန္တရာယ်များပြီးအချာအနာကိုတိပားနိုင်ုံနဲ့မကပဲနဲ့အခုလိုဥပဒေစိုးမိုးမှုအလွန်အားနေနေတဲ့ကာလမျိုးမှာပိုက်ဆံရှိတဲ့သူတွေကတရားဝင်ရောတရားမဝင်လုပ်ငန်းတွေကိုပါလုပ်ကင်နေတဲ့လူတွေကဥပဒေကိုအကာအကွယ်ယူပြီးတော့လက်လက်ကင်တက်ဖွဲ့နေသူတို့လူငါတမင်းဖြစ်လာနိုင်မလားအဲ့ဒီအန္တရာယ်ကိုမြင်နေရပါတယ်တော်ကိုဆိုရင်ကြောက်နေလို့ယူဆပါတယ
်ဒီဥပဒေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ပေးမယ်ပြန်လည်ဖြေကြားချက်မရပါဘူးပုဂ္ဂလိကလုံခြုံရေးလုပ်ငန်းကိုလိုင်စင်မရှိဘဲလုပ်ကင်တာလိုင်စင်ရှိတဲ့လုပ်ငန်းတွေအနေနဲ့လဲဘိုးကော်မတီရဲ့ခွင့်ပြုချက်မရှိဘဲလက်နက်ကင်ဆောင်တာလက်နက်ဝယ်ယူရောင်းချတဲ့ပြစ်မှုတွေအတွက်ထောင်ဒဏ်တစ်နှစ်ကနေ3နှစ်ထိထောင်ဒဏ်ချမှတ်နိုင်ပြီးငွေဒဏ်ကျပ်သိမ်းတရားလဲချမှတ်ခံရမယ်လို့ဥပဒေကဆိုပါတယ်။နောက်ပြီးခွင့်ပြုမိတ်မရှိဘဲလုံခြုံရေးဝန်ထမ်း10ဦးထက်ပိုပြီးခံထားမယ်ဆိုရင်လဲတစ်နှစ်ထက်မပိုတဲ့ထောင်ဒဏ်ငွေဒဏ်ကျပ်သိမ်းတရားကနေကျပ်သိမ်း900ထိနဲ့ပြစ်ဒဏ်2ရက်လုံးချမှတ်နိုင်တယ်လို့လဲဖော်ပြထားပါတယ်။ပြစ်မှုကျူးလွန်သူကကုမ္ပဏီဒါမို့အဖွဲ့အစည်းဖြစ်မယ်ဆိုရင်တော့အနည်းဆုံးကျပ်3,000ကနေအများဆုံးကျပ်3,000ထိငွေဒဏ်ချမှတ်ရမယ်လို့ဥပဒေမှာဖော်ပြထားပါတယ်။အခုပြဋ္ဌာန်းလိုက်တဲ့ဥပဒေပါပြစ်မှုတွေကတော့ရဲအရေးယူပိုင်ခွင့်ရှိတဲ့ပြစ်မှုတွေဖြစ်သတ်မှတ်ထားတယ်လို့လဲဥပဒေမှာပြဋ္ဌာန်းထားပါတယ်များ။